ဒီမနက်ကမှအခုရပိုင်းတွင် COVID-19 ရောဂါပိုးကူးစက်သူလူနာအရေအတွက်သိသိသာသာတိုးလာနေပြီးလွန်ခဲ့တဲ့24နာရီတွင်တက်ခွဲနမူနာစုစုပေါင်း 14,928 ခုကိုစစ်ဆေးခဲ့ရမှာပိုးကူးစက်နေသူလူနာသစ် 4,132 ဦးတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အောက်စားဌာနကည7နာရီမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါဟာတက်ခွဲဆန်းသတ်မှုစုစုပေါင်းရဲ့ 29.68 ရာခိုင်နှုန်းမာဒီရောဂါပိုးကူးစက်နေသူတွေကိုစမ်းသပ်တွေ့ရှိခဲ့တာလို့လည်းချမ်းမာရေးနဲ့အောက်သားဝန်ကြီးဌာနဝဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာရေးသားထားပါတယ်။ဒါပြင် COVID-19 နဲ့သေဆုံးလူနာ52ဦးထပ်တိုးခဲ့တဲ့အတွက်လည်းဒီနေ့အချိန်ထိသေဆုံးပြီးသူစုစုပေါင်း 3,621 ဦးရှိပြီဖြစ်ပါတယ်။ဒီနေ့အချိန်ထိမြန်မာနိုင်ငံမှာ COVID-19 တက်ခွဲတည်ပြုလူနာ38,055 ဦးကိုတွေ့ရှိခဲ့ပြီဖြစ်ပြီးဒီထဲက 34,309 ဦးကတော့ဆေးရုံကဆင်းခဲ့ပြီဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လကဆက်လို့မြန်မာနိုင်ငံမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့အစိုးရဝန်ထမ်းတွေအပါအဝင်လူဒန်းစားအလောက်ကြီးကြီးမှရောဂါပိုးကူးစက်သူအရေအတွက်အများပြားတွေ့ရှိလာနေတာမှာတချို့နေရာတွေမှာအဆုလိုက်အပြုံလိုက်ကူးစက်မှုတွေဖြစ်ပေါ်နေတာကြောင့်ရန်ကုန်တိုင်းအတွင်းမြို့နယ်ဆယ်မြို့နယ်အပါအဝင်ချင်းပြည်နယ်ရှမ်းပြည်နယ်မွန်ပြည်နယ်စကိုင်းမကွေးပဲခူးမန္တလေးအေရဝတီတိုင်းတို့ကမျိုးနယ်ပေါင်း45မျိုးနယ်မှာကျန်းမာရေးဌာနက stay at home မလိုအပ်ဘဲအပြင်မထွက်ကြဖို့အမိန့်ကိုထုတ်ပြန်ထားပါတယ်။စပါတဝမ်းအလင်းမြန်ကူးစက်ပြန့်နှံ့နေတဲ့ Delta ရောဂါမျိုးစအပါအဝင် Alpha နဲ့ Kappa စတဲ့တခြားကူးစက်မြန်ရောဂါပိုးနှမျိုးပါမြန်မာပြည်မှာရောက်ရှိနေပြီလို့လည်းကျန်းမာရေးဌာနကကြေညာထားပြီးဖြစ်ပါတယ်။